ီသတင်းပါအပြာရောင်လို့အဓိပ္ပာယ်ရတဲ့ blue ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း feeling blue
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက feeling feeling ကခံစားနေရတာ blue blue ကအပြာရောင်ဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပြာရောင်ကိုခံစားနေရတာဖြစ်ပါတယ်ဒီတော့ကတင်မောလောကကနေဆင်းသက်လာတယ်လို့ဆိုပါတယ်တင်မောစင်းနေနဲ့ပင်လေခီးထွေနေတုန်းတင်မောကက်ပတန်ဒါမှမဟုတ်အရာရှိတူဆုံးခဲ့တယ်ဆိုရင်ဌာနီအပြန်ခီးစင်မှာအလံပြာထူရတဲ့ဒလိဒါမှမဟုတ်ရွက်တိုင်ကိုအပြာတုတ်ရတဲ့ရှေးဒလိကနေဆင်းသက်လာတယ်လို့ဆိုပါတယ်ဒါကြောင့်ဒီ idiom ရဲ့အဓိပ္ပာယ်ကတော့စိတ်မကောင်းဖြစ်နေတာစိတ်ဆင်းရဲနေတာလွမ်းဆွေးနေတာကိုဆိုလိုပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
I'm feeling blue because my dog died yesterday.
ကျွန်တော်အင်အားခွေးလေးမနေ့ကတည်သွားတော့ကျွန်တော်စိတ်မကောင်းဖြစ်နေတယ်ဗျာလို့ဒီပေးရပါတယ်။ George Groupie ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ I'm feeling blue because my dog died yesterday.
ခုဆက်လက်ကြင်ပြပေးမှာကတော့
out of the blue
ဖြစ်ပါတယ်။စာလုံးပေါင်းက out out of off out of ကအပြင်ဘက်ကိုထွက်တာ THE the BLUE the blue ကအပြာရောင်ဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပြာရောင်တဲကနေအပြင်ထွက်လာတာပေါ့ဒီနေရာမှာ the blue က sky ဆိုတဲ့မိုးကောင်းကင်ကိုရည်ညွှန်းတာဖြစ်ပြီးမိုးကောင်းကင်ကြီးတစ်ခုလုံးပြားနေရကနေရုတ်တရက်တစ်ခုခုမမျှော်လင့်ပဲဖြစ်လာတာကိုဆိုလိုတာဖြစ်ပါတယ် idiom ဆိုပြီး the white ဓိပ္ပာယ်ကလည်းသိမကွာလှပါဘူးရုတ်တရက်မမျှော်လင့်ပဲဖြစ်လာတာကျမတို့မြန်မာမှာဆိုရင်တော့ဆိုင်မစီဘုံမပါဖြစ်တာဘာမပြောညာမပြောဖြစ်တာမျိုးကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Out of the blue there's John at our front door I haven't seen him in ages
John ကဆိုင်မစီဘုံမပါကျွန်တော်တို့အင်းရှိတကားပါမှာရောက်နေလေသူနဲ့ကျွန်တော်မတွေ့ရတာအတော်ကြာလာပြီလေလို့ကြည့်ပေးရပါလေJosh Groupie de Uma ko nak takaw le la chi cha ya aw ma
Out of the blue there's John at our front door I haven't seen him in ages
Ku naw song tin pya pi ma ka raw
Once in a blue moon
Phit par de sa lung paung ga O N C E once got Jane the car I and in ga che ma A ga de khu de Jane B L U E blue ga a pya M O O N moon ga la so raw squai thung ye dai yai de be ka raw ပြာရောင်လာလို့ပဲတစ်ချိန်တစ်ခါဖြစ်တယ်လို့ဒီပေရပါတယ်ပြက်ကလေးတွေဟာအများအပြင်လာပေါ်မှာအခြေခံရတာဖြစ်ပါတယ်တလတစ်ခါလာပြည်ပြီမဲ့တစ်ခါတည်းဖြစ်ခဲ့ရတဲ့အခြေအနေမျိုးမှာတလနှစ်ခါလာပြည်ဒါမျိုးလေးဖြစ်တတ်တဲ့အတွက်အဲ့ဒီလိုဖြစ်ခဲ့ရတဲ့လာပြည်ကို blue moon ရဲ့လို့တင်စားပြောတာဖြစ်ပါတယ်ဒါကြောင့် once in a blue moon ဆိုတဲ့ idiom အဓိပ္ပာယ်ကမဖြစ်နိုင်ဘူးလို့တော့မဟုတ်ဘူးဖြစ်ခဲ့လာတာတခါတလေမှဖြစ်လေရှိတာမျိုးကိုတင်စားပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I'm trying to save money to buy a house so I eat out only once in a blue moon
ကျွန်တော်ကအိမ်ဝယ်ဖို့ပတ်စံစုနေတယ်ဒါကြောင့်အပြင်ထွက်ဝယ်စားတာမျိုးကိုတော့ကျွန်တော်လုပ်ခဲထားတယ်လို့ထည့်ပေးရပါတယ် George ကပြတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
I'm trying to save money to buy a house, so I eat out only once in a blue moon.
ဒီတွင်ပါ blue ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
feeling blue, out of the blue, once in a blue moon.
တို့ဖြစ်ကြပါလေ။နောက်တွင်ပါခုလိုခြေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။